Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့မနက်ခင် VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါရှင်။ကျမသင်္ကီထိုက်ပါဒီမနက်ခင်သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူကြေညာပါမယ်။ကမ္ဘာကြီးပုံနှိမ်မှုကြောင့်လူတွေဟာအတိဒုက္ခရောက်သေဆုံးနေရချိန်နိုင်ငံခေါင်းဆောင်တွေကတော့လက်တွေမပါဘဲဂရိတွေပဲပေးနေကြတယ်လို့တက်ကြွလှုပ်ရှားသူဆွီဒင်ဆဲကျော်တက်ကကုလသမဂ္ဂမှာပြောဆိုသွားပါတယ်လူသားချင်းစာနာမှုအထောက်အကူပေးဖို့နဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်းခတ်ရေးယူမဲ့ Burma Aid 2019ကိုအင်္ဂါနေ့မှာအမေရိကန်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီနားဆင်ကြရပါမယ်ရှင်
ဒီကနေ့မနက်ဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေထဲမှာတော့နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်တယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်အရေးယူရေးအမေရိကန်အောက်လွှတ်တော်ကတန်တဲ့ထွက်ဖို့နဲ့ပတ်သက်လို
့ Yeah, right now, yes, the House of Representatives is scheduled a full
အလွတ်တော်ပါတီနှစ်လုံးကဝါရင်နိုင်ငံရေးသမားတွေဘလို့ကြိုးပမ်းကြသလဲဆိုတာကိုရိုဟင်ဂျာအရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ကုလသမဂ္ဂကကြီးမှုကျင်းပတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာဆွေရင်ကဆက်ကျော်သက်ကျောင်းသူလေးကကမ္ဘာခေါင်းဆောင်ကြီးတွေကိုပြစ်တင်ချိန်မောင်းသွားပါတယ်။ကဘာသာရေးကြောင့်ဖိနှိပ်ခံရသူတွေရဲ့ခံစားချက်တွေနဲ့သဘောထားတွေကိုအမြဲတမ်းဖော်ထုတ်ပြောကြားပေးသွားမယ်လို့အမေရိကန်သမ္မတကပြောလိုက်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တေဂီထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကကျင်းပတဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်ရေးတောင်းဆိုတဲ့ညီလာခံမှာရာသီဥတုပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုပ်ရှားသူဆွီဒင်ဆဲကျော်သက်ဂရီတာထွန်ဘတ်ကကမ္ဘာခေါင်းဆောင်တွေကိုပြစ်တင်ကြိမ်မောင်းလိုက်ပါတယ်။ကဘာချင်းပုံနေမှုကြောင့်လူတို့ဟာအတိဒုက္ခတွေခံစားသေဆုံးနေကြချိန်မှာခေါင်းဆောင်တွေအားလုံးကတော့လက်တွေမပါဘဲဂရိတွေပဲပေးနေတယ်လို့ပြောဆိုသွားပါတယ်။အချင်းအချင်းမျိုးသုံးပြောက်ကွယ်မှုတွေစပြီးဖြစ်နေချိန်မှာအားလုံးကငွေကြေးအကြောင်းကိုပဲပြောနေနိုင်တယ်လို့ရာသီဥတုပြောင်းလဲမှုအရေးလှုပ်ရှားသူတွန်းပတ်ကပြောဆိုသွားပါတယ်။ရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်ရေးတောက်ချာနေမှာကြောင်းနေမှာဆန္ဒပြဖို့လူငယ်လှုပ်ရှားမှုကိုစတင်ခဲ့တဲ့သူမကရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးနှစ်ပေါင်း30မျက်မြင်လက်တွေ့ဖြစ်ပျက်နေပေမဲ့ထိထိရောက်ရောက်အရေးယူကြိုက်တွက်မှုမရှိဘူးလို့လည်းပြောဆိုသွားပါတယ်။သမ္မတတွေနဲ့ဝန်ကြီးချုပ်60ကျော်တက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂထွေထွေညီလာခံခမကြီးတဲ့မှာဒီကိစ္စကိုလစ်လျူရှုထားခွင့်ပြုမှာမဟုတ်ဘူးဆိုတာနဲ့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအပြောင်းအလဲကဖြစ်နေပြီဆိုတာကိုလည်းသတိပေးပြောဆိုသွားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကလည်းသူ့ကိုထောက်ခံခဲ့ပါတယ်ရှင်
။ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုပ်ရှားသူတွေဟာ American Meadow စုမြို့တော် Washington DC မြို့လယ်လမ်းတွေပေါ်မှာဆန္ဒပြကြရင်မြို့တော်အတွင်းအသွားအလာတွေရပ်တန့်သွားစေဖို့ကြိုးစားတဲ့အနေနဲ့အရေးပါတဲ့လမ်းစုံလမ်းကွာနေရာတွေကိုပိတ်ဆို့ခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးလူတွေအာယုံစိုက်လာစေဖို့ဆန္ဒပြအဖွဲ့တွေကအဓိကကျတဲ့လမ်းတွေနဲ့လမ်းစုံနေရာတွေကိုပိတ်ဆို့ခဲ့တာပါ။အိမ်ဖြူတော်နီးကနေရာတစ်ခုမှာတော့ဆန္ဒပြသူတွေဟာမော်တော်ပုတ်ငယ်တစ်စီးကိုတွန်းလှဲပြီးလမ်းစုံလမ်းကွာအလဲမှာချထားခဲ့ပါတယ်။ဒီမိုကရေစီဆိုရာဒါနဲ့တူပါတယ်လို့လည်းအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။ပင်လယ်ရေမြင့်တက်လာတာကြောင့် DC မြို့ကြီးရေအောက်ရောက်သွားမှာကိုဒီမော်တော်ဘုတ်ကတတိပေးတာလို့လဲဆန္ဒပြသူ Maryland Pollock ကပြောပါတယ်။လမ်းပိတ်ဆို့မှုတွေကြောင့်လမ်းတွေလွှဲပေးခဲ့ရပြီးလူ26ဦးကိုလမ်းပိတ်ဆို့လို့ဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြဖို့လှုံ့ဆော်သူတွေကလူတွေကိုအလုံမလုံကြောက်မတက်ကြပဲဆန္ဒပြပွဲတွေမှာပါဝင်ဖို့ဆော်ဩခဲ့ကြပါတယ်။ DC မြို့မှာလှုပ်ခဲ့တဲ့ဒီပတ်ဝန်းကျင်ဆိုင်ရာဆန္ဒပြပွဲကိုကဘာတဝမ်းမြို့တွေပေါ်မှာလူငယ်လူရွယ်တွေတောက်ကြနေကစူဝေးနာပြမှုတွေလှုပ်ပြီးကျင်းပခဲ့တာပါ။တင်းချီအရေးအတွက်ရှိတဲ့လူငယ်တွေရဲ့တွေကပတ်ဝန်းကျင်ပြောင်းလဲမှုဖြစ်နေတာကိုချက်ချင်းအရေးယူဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒဏ္ဍာရီကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကို shutdown DC လို့အမည်ပေးခဲ့ပြီးနယူးယောက်မြို့ကုလသမဂ္ဂပတ်ဝန်းကျင်ဆိုင်ရာထေတိအစည်းအဝေးကျင်းပခြင်းနဲ့အချိန်ကြိုက်ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ဆက်ဆက်တဲ့ဆက်ရွက်ဆက်တန်းတွေအလုံးကိုကြားသာပရင်းနေမှာလွှဲပြောင်းပေးဖို့ ဩဇာကြီးတဲ့အောက်လွှတ်တော်ခေါင်းဆောင်၃ဦးကနိုင်ငံခြားဝင်ကြီးမိုက်ပွန်ပီယိုကိုတောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်တော့လွှတ်တော်ရဲ့စင့်ခေါ်မှုနဲ့ရင်ဆိုင်ရမယ်လို့လည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကလေးကနိုင်ငံခြားဝင်ကြီးဌာနကိုစာပေးပို့ပြီးပထမဆုံးအကြိမ်တောင်းဆိုခဲ့ပြီးဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံခြားကော်မတီ၊ထောက်လှမ်းရေးကော်မတီနဲ့ကြီးကြပ်ရေးကော်မတီတွေရဲ့ဥက္ကဋ္ဌတွေဖြစ်တဲ့ Elio Engel, Adam Schrip နဲ့ Elijah Cummings တို့ကပြောဆိုလိုက်တာဖြစ်ပါတယ်။ Ukraine သမ္မတဗိုလိုဒီမာ ဇလင်စကီ နဲ့သမ္မတ ထရန့်တို့တယ်လီဖုန်းဆက်သွယ်ပြောဆိုပြီးနောက်ရက်ပိုင်းအကြာမှာသမ္မတ ထရန့်ရဲ့ရှေ့နေ Rudy Giuliani နဲ့ Ukraine အစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုနိုင်ငံခြားဝင်ကြီးပွန်ပီယိုရဲ့အကြီးအကဲဝန်ထမ်းတဦးကစီစဉ်ပေးခဲ့တယ်လို့နိုင်ငံခြားဌာနကဝန်ခံထားတဲ့အကြောင်းလဲအောက်လွှတ်တော်ကော်မတီဥက္ကဋ္ဌတွေကပြောဆိုထားပါတယ်
ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကအမေရိကန်နဲ့တာလီဘန်တို့အကြားဆွေးနွေးပွဲတွေပြန်ဆဖို့သူ့အနေနဲ့လိုလားတယ်လို့တင်လာနေကပြောပါတယ်။နယူးယောက်မြို့က Council on Foreign Affairs သူတည်ထောင်နယ်လေးလာရဲ့အဖွဲ့မှပြုလုပ်တဲ့ဆွေးနွေးပွဲမှာသူကအခုလိုပြောခဲ့တာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတော့အီမရာခန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဖို့ရှိပါတယ်။လွန်ခဲ့တဲ့ရက်သက်ရက်သက်ရက်ကပဲသမ္မတထရမ့်ဟာတာလီဘန်နဲ့အမေရိကန်တို့အကြားဆွေးနွေးပွဲတွေကိုရက်ဆိုင်ပစ်ခဲ့တာပါ။အာဖဂန်အစိုးရစစ်သားတွေနဲ့အမေရိကန်စစ်သားတွေကိုတာလီဘန်တွေတိုက်ခိုက်လို့သေဆုံးခဲ့ရတာကိုသူကကြောင်ပြခဲ့ပါတယ်။ဆန်နစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်သွားဖို့သဘောတူညီချက်မူကြမ်းရရှိခဲ့ပြီးမှဆွေးနွေးပွဲတွေရှိတော့မှမဟုတ်ကြောင်းသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ခန်ကအမေရိကန်တာလီဘန်ဆွေးနွေးပွဲတွေပြန်ဆဖို့ပါကစ္စတန်အနေနဲ့အခမ်းအကဏ္ဍတစ်ခုကနေစီစဉ်ပေးနိုင်ကြောင်းပြောခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ထိုးလို့နှိပါအခြေအနေကိုရောက်ရှိခဲ့ကြောင်းစစ်ပွဲနဲ့အပြေရှာလို့မရနိုင်ကြောင်း၁၉နှစ်အကြာမှမှအနိုင်မယူနိုင်ဘူးတော့ဘူးဆိုရင်နောက်ထပ်၁၉နှစ်အကြာမှလည်းအနိုင်ရလိမ့်မှာမဟုတ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ခန်ကပြောခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်လူသားချင်းစာနာမှုအထောက်အကူပေးဖို့နဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်ရေးယူမဲ့ Burma Act 2019နဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းတွေကိုတီးခြားဥပဒေတွေအဖြစ်ပြဋ္ဌာန်းဖို့အင်ကာနစ်မှာအမေရိကန်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်မြန်မာစစ်ဗိုလ်ချုပ်တွေသာမကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထပ်မံပြင်ဆင်ထားတဲ့ Burma Act 2019နဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေကြမ်း Burma Political Prisoner Assistance Act တို့ကိုတီးခြားဥပဒေတွေအဖြစ်ပြဋ္ဌာန်းဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဇူလိုင်လတုန်းကအောက်လွှတ်တော်မှာအတိပြုပြဋ္ဌာန်းခဲ့တဲ့NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန်ဥပဒေမူကြမ်းမှာမြန်မာနိုင်ငံကိုပိတ်ဆို့အရေးယူတဲ့ Burma Act 2019ဥပဒေမူကြမ်းကိုပြင်ဆင်ချက်အနေနဲ့ထည့်သွင်းပြီးအတည်ပြုခဲ့ပြီးသားလည်းဖြစ်ပါတယ
်။အိန္ဒိယကယ်ွန်ဆန်ကန်ဒန်ဆောက်တပ်ဖွဲ့တွေဟာအိန္ဒိယသမုဒ္ဒရာအတွင်းမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးခဲ့ရမှာအမေရိကန်ဒေါ်လာ52တန်တန်ဖိုးရှိတဲ့ကီတာမင်းမူရစေတွေကိုလည်းတင်ဆက်ရမိခဲ့ပါတယ်။အဲ့ဒီကီတာမင်းတွေတင်ဆောင်လာတဲ့တန်တရားရှိဖွဲ့မော်တော်ဘုတ်ကိုအိန္ဒိယသမုဒ္ဒရာတွေကနီကိုဘာကျွန်းစုတွေအနီးမှာဖမ်းဆီးရမိခဲ့တာပါ။ပေါင်2500လောက်ရှိတဲ့အဲ့ဒီမူရစေတွေတင်ဆောင်လာတဲ့မော်တော်ကိုအိန္ဒိယကန်ဟန်ဆန်ကန်ဆောက်အင်ဒီကအိန္ဒိယနိုင်ငံရဲ့စီးပွားရေးဇုန်ရေးပိုင်းနဲ့အတွင်းဗိုလ်ထုတ်နေကတွေ့ရှိခဲ့တာဖြစ်ပါတယ်။မော်တော်ဘာပါလာသူတွေကရေဒီယိုအချက်ပြမှုတွေကိုပြန်လည်တုံ့ပြန်ခြင်းမရှိတာကြောင့်နောက်ဆုံးမှာကယ်ဝန်ဆန်ဆောက်တပ်ဖွဲ့ကတင်မော့ပေါ်တက်ရောက်ရှာဖွေခဲ့ရမှာအထုပ်ပေါင်း58ထုပ်ပါတဲ့မူဆွေးဘွားတွေကိုတွေ့ရှိတာဖြစ်ပါတယ်။မြန်မာ6ဦးနဲ့မော်တော်ဘုတ်ကိုတော့ Port Blair မြို့ကိုခေါ်ဆောင်သွားခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလည်းစတင်လှုပ်ဆောင်နေပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေကသူတို့ဟာမြန်မာနိုင်ငံကစက်တင်ဘာလ14ရက်နေ့မှာထွက်ခွာလာခဲ့ပြီးနောက်ထပ်မော်တော်ဘုတ်တစ်စီးနဲ့ Thai Malaysia ရေပိုင်တဲ့အဆက်မှာစနေနေ့မှာတွေ့ဖို့ချိန်ဆထားခဲ့ကြအောင်ပြောပါရယ်မြန်မာလာဝနဲ့ထိုင်းနေဆက်ကရွှေရီကန်ဒေတာဟာလက်တင်အမေရိကပြည်ရင်ကမ္ဘာပေါ်မှာမြို့စီဒုတိယအများဆုံးထုတ်လုပ်တဲ့နေရာတစ်ခုဖြစ်ပါရယ်
တရုတ်ပြည်တီထောင်ချင်း290ပြည့်အခမ်းအနားကို လာမယ့်အောက်တိုဘာလ၁ရက်နေ့မှာထူထူခဲခဲစစ်ချီပွဲတွေနဲ့အတူခန်းကန်းနာနာကျင်ပဖို့တရုတ်ကစီစဉ်နေပါတယ်။တရုတ်ပြည်တွင်းဖြစ်လက်နက်အင်အားကိုအထူးပြုပြသနိုင်တယ်လို့နိုင်ငံပိုင်မီဒီယာတွေကညွှန်ဆိုနေကြအချိန်မှာပဲသမ္မတရှီကျင်းပင်ဦးဆောင်တဲ့လက်ရှိအစိုးရဟာပြည်တွင်းမှာမကြေနပ်ချက်တွေတိုးများလာမှုအမေရိကန်နဲ့ကုန်သွယ်ရေးမပြေလည်မှုဟောင်ကောင်မှာနိုင်ငံရေးမငြိမ်သက်မှုတွေကြောင့်ရှေ့လျှောက်စိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်ရမယ်လို့သုံးသပ်သူတွေကသတိပေးထားပါတယ်။အရင်ကမလုပ်ခဲ့ဘူးတဲ့အတိုင်းအတာမျိုးနဲ့စီရေးပြချီတက်ပွဲကနိုင်ငံရေးအရာသတင်းစကားကိုပြတာတဲ့သဘောဖြစ်လိမ့်မယ်လို့လည်းတရုတ်နိုင်ငံရေးသုံးသပ်သူဝီလီလမ်ကပြောဆိုပါတယ်။
ဗီယက်နမ်ဟာတာ TV line FAP TV ဟာအရှေ့တောင်အရှေ့ဒေသနိုင်ငံတစ်ခုအတွင်းအခပီးကြည့်ရှုသူ10သန်းပထမဆုံးရရှိတဲ့ YouTube account line တစ်ခုဖြစ်လာကြောင်း YouTube ကိုပိုင်ဆိုင်တဲ့မိခင် company ဖြစ်တဲ့ Google ကကြာတာပရိနေကကြေညာခဲ့ပါတယ်။ဗီယက်နမ်နိုင်ငံဟာ video site တွေအလျင်အမြန်ဆုံးကြီးထွားလာတဲ့ဈေးကွက်တစ်ခုဖြစ်လာနေရမှာ Google ကဗီယက်နမ်နိုင်ငံအတွင်း servers တွေမှာရင်းနှီးမြှုပ်နှံမှုတွေပြုလုပ်ပြီးနောက်တိတိတတ်တကြီးထွားလာခဲ့တာဖြစ်ပါတယ်။ YouTube ကလည်းဗီယက်နမ်ဘာသာစကားနဲ့ထုတ်လုပ်တဲ့ကြော်ညာတဲ့ဗီဒီယိုတွေအပေါ်မှာရင်းနှီးမြှုပ်နှံမှုတွေအများအပြားပြုလုပ်ခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နားဆင်ရပါမယ်။လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်အရေးယူမဲ့ Burma Act 2019နဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းတွေကိုတရားဥပဒေတွေအဖြစ်ပြဋ္ဌာန်းဖို့ဒီကနေ့အမေရိကန်အောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြောင်းဆက်ဆွဲခံထားရတဲ့မြန်မာစစ်ကောင်ဆောင်တွေပေါ်အရေးယူရေးအမေရိကန်လွှတ်တော်ကတသံတွဲထွက်ဖို့အောက်လွှတ်တော်ပါတီ200စလုံးကဝါရင့်ခေါင်းဆောင်တွေချိုးဖောက်နေကြတာကိုနိုင်ငံတကာလူခွင့်ရေးတွေကလည်းကြိုဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ဒီကနေ့အမေရိကန်အောက်လွှတ်တော်မှာမြန်မာအပေါ်ပိတ်ဆို့အရေးယူမဲ့ဥပဒေမူကြမ်းပြင်ဆင်ချက်တွေကိုတိကျဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်မြန်မာစစ်ဘုတ်ချုပ်တွေသာမကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထပ်မံပြင်ဆင်ထားတဲ့ Burma Act 2019နဲ့မြန်မာနိုင်ငံအချင်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းBurma Political Prisoner Assistant Atto ကိုတရားဥပဒေတွေအဖြစ်ပြဋ္ဌာန်းဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေကြောင်းအမေရိကန်လွှတ်တော်နဲ့နှိစက်တဲ့ Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness က VOA ကိုပြောပါတယ
် Right now yes the House of Representatives is scheduled a full floor vote.
အောက်လွှတ်တော်မှာ Burma Act 2019ကိုကန့်ကွက်မဲ့သူမရှိအတည်ပြုပြဋ္ဌာန်းသတ်မှတ်ဖို့စ조사နေကြပါတယ်။ဒီဥပဒေမူကြမ်းဟာမြန်မာစစ်တပ်အစိုးရအရာရှိတွေအပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုချမှတ်ရုံမဟုတ်ဘဲစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကိုလည်းပြစ်မှတ်ထားတန်ခတ်မှာဖြစ်ပါတယ်
။ဇူလိုင်လတုန်းကအောက်လွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိတ်ဥပဒေမူကြမ်းမှာမြန်မာကိုပိတ်ဆို့အရေးယူတဲ့ Burma Act 2019ဥပဒေမူကြမ်းကိုပြင်ဆင်ချက်အနေနဲ့ထည့်သွင်းအတည်ပြုထားပြီးဖြစ်ပါတယ်။ဒါပေမဲ့အခုအောက်လွှတ်တော်မှာဒီဥပဒေမူကြမ်းကိုထပ်ပြီးမဲခွဲဆုံးဖြတ်တာဟာတီးတန့်ဥပဒေအဖြစ်ပြဋ္ဌာန်းဖို့အတွက်စ조사တာဖြစ်ကြောင်း Simon Billiness ကပြောပါတယ
် What's coming up to a vote in the house tomorrow is this freestanding
အလုပ်တော်မှာမနေ့ပြန်မဲခွဲဆုံးဖြတ်ကြမယ့်ကိစ္စက Burma Act 2019ကိုတီးကြဥပဒေမူကြမ်းအဖြစ်အတည်ပြုဖို့ဖြစ်ပါတယ်အောက်လွှတ်တော်တစ်ခုလုံးအနေနဲ့မြန်မာကိုပိတ်ဆို့အရေးယူရေးဘယ်လောက်ထိထောက်ခံသလဲဆိုတာပြသဖို့ဖြစ်ပါတယ်။အလွန်စိတ်ဝင်စားဖို့ကောင်းတဲ့အချက်ကမနစ်ကအောက်လွှတ်တော်မှာပဲဒီဥပဒေကြမ်းကိုမဲခွဲဆုံးဖြတ်တုံးကရခဲ့တဲ့မဲရည်အတွက်နှိုင်းရှင်ကြည့်ရမယ့်အချက်ဖြစ်ပါတယ
်။အထက်လွှတ်တော်မှာတော့ Burma Human Rights and Freedom Act ဆိုတဲ့မူကြမ်းရှိနေပါတယ်။ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ့်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းတွေနဲ့ပတ်သက်လို့ AI နိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှဆိုင်ရာတာဝန်ခံ Francisco Banscomi ကလည်းအခုလိုပြောပါတယ်
။ You know, they've always been trying to get pressure on Burma, but I think the tomorrow's vote, particularly the one on the Burma Act is about signaling to the Senate.
အောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာကိုအမြဲပဲဖိအားပေးနေတာပါ။မနေ့ပြန်မှာမဲခွဲဆုံးဖြတ်မဲ့အထူးသဖြင့်ဥပဒေမူကြမ်းတွေကတခုဖြစ်တဲ့ Burma Act ဟာမြန်မာနဲ့ပတ်သက်လို့ American လွှတ်တော်အနေနဲ့တတန်နေဖြစ်ဖို့အထက်လွှတ်တော်ကိုအချက်ပေးလိုက်တာဖြစ်ပါတယ်။ Now Burma Political Prisoner Assistant A လို့နာမည်ပေးထားတဲ့ မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတည်တံ့ခွဲထုတ်ထားတာကိုကြည့်ရင်ရိုဟင်ဂျာအချက်အတဲဖြင့်မြန်မာနိုင်ငံတွင်ဖြစ်နေတဲ့အခြားလူအခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်လွှတ်တော်ကစောင့်ကြည့်နေတယ်ဆိုတာပြသနေပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအမေရိကန်ကဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုလည်းပြသတာဖြစ်ပါတယ
်။ Burma Act 2019ဥပဒေကြမ်းမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220,000,000ပါဝင်တဲ့ဘတ်ဂျက်ရထားချက်နဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်အရေးယူဖို့ထည့်သွင်းဖော်ပြထားပါတယ်ဒီမူကြမ်းကိုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အီလီယတ်အန်ဂယ်နဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းရီပပ်ဘလစ်ကန်အမတ်စတိဗ်ချပ်ပတ်တို့ကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။ဘာမာပေါ်လစ်တီကယ်ပရစ်ဇနာအစ်စစ်တန့်အဲလိုအမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတော့အမေရိကန်အောက်လွှတ်တော်နိုင်ငံသားကော်မတီရဲ့အာရှပစိဖိတ်နဲ့နျူကလ িয়ার မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့မစ်ရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်ဒီလေဗင်းနဲ့မစ်ဆိုရီပြည်နယ်ရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်အန်နာဝစ်နာတို့ကနေဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းထဲမှာတော့မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုထောက်ပံ့ပေးရေးဒါအပြင်ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးပေးဖို့ဒီဥပဒေကြမ်းမှာထည့်သွင်းဖော်ပြထားပါတယ်ရှင်။
မန်အင်ဂျင်နိုင်ပြပြသွားတာပါရှင်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကကျင်းပတဲ့ဥရုယာသီပြောင်းလဲမှုကိုအရေးယူဆောင်ရွက်ရေးတောင်းဆိုတဲ့ညီလာခံမှာဥရုယာသီပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုပ်ရှားသူဆွီဒင်ကဆဲဂျော်သက်ဂရီတာသွန်ဘတ်ကကမ္ဘာခေါင်းဆောင်တွေကိုပြစ်တင်ချိန်မောင်းခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာနေတာကြောင့်လူတွေအတိတ်ဒုက္ခတွေခံစားသေဆုံးနေကြတဲ့အချိန်မှာခေါင်းဆောင်တွေအလုံးကတော့လက်တွေမပါဘဲဂရိတွေပဲပေးနေတယ်လို့လည်းပြောသွားပါတယ်။ VOA သတင်းတောက် Margaret Bashia ပေးပို့ထားတဲ့သတင်းလွှာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။လူကြီးတွေကပြိပခတွေကိုဖန်တီးခဲ့ကြပြီးဒီရဲ့အကျိုးဆက်ကိုတော့လူငယ်မျိုးဆက်တွေကတာဝန်ခံကြရမယ်လို့16နှစ်အရွယ်တက်ကြွလှုပ်ရှားသူGreta Thunberg ကစိတ်လှုပ်ရှားစွာနဲ့အခုလိုပြောဆိုသွားပါတယ
် You are failing us but the young people are starting to understand your betrayal
ကျမတို့ပေါ်မှာပြက်ကွက်ခဲ့ကြပါတယ်ဒါပေမဲ့လူကြီးတွေရဲ့တစ္ဆာဖောက်မှုကိုလူငယ်တွေကနားလည်စပြုလာပါပြီအနာဂတ်မျိုးဆက်တွေကလူကြီးတွေကိုကြည့်နေကြပါတယ်လူကြီးတွေအနေနဲ့ထပ်ပြီးပြက်ကွက်မယ်ဆိုရင်တော့လူငယ်တွေကဘယ်တော့မှခွင့်လွတ်နိုင်မှာမဟုတ်ပါဘူး
သမရတွေနဲ့ဝင်းကြီးချုပ်တွေ60ကျော်တက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံခမ်းမကြီးတဲ့မှာဒီကိစ္စကိုလစ်လျူရှုထားခွင့်ပြုမှာမဟုတ်ဘူးဆိုတာနဲ့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအပြောင်းလဲကဖြစ်လာနေပြီဆိုတာကိုထွန်းဘတ်ကသတိပေးပြောဆိုသွားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့သူ့ကိုထောက်ခံပါတယ်
My generation has failed in its responsibility to protect our planet.
ကျွန်တော်တို့မျိုးဆက်ကကမ္ဘာမြေကိုကာကွယ်ရမယ့်တဝန်ဝယ်တရားဖျက်ကွက်ခဲ့ပါတယ်။ဒါကိုပြောင်းလဲရပါမယ်
။ရုပ်ကျွင်းလောင်စာထုတ်ယူတာကိုရပ်ဖို့နဲ့ကြောင်မီသွေးသုံးဓာအပိစက်ယုံအစ်စ်တွေထပ်ပြီးမဆောက်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။ကမ္ဘာပေါ်ကလေးထုအညစ်အညမ်းဆုံးနိုင်ငံတချို့အပါအဝင်ခေါင်းဆောင်အများအပြားကတော့သက်ဆိုင်ရာနိုင်ငံတွင်းမှာကာဗွန်တန်ငွေရွှတ်ချဖို့နဲ့ကြောင်မီးသွေးအပါအဝင်သဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုဖြစ်စေမဲ့စွန့်အင်တွေကိုပြောင်းလဲဖို့ကြိပြုချပါတယ်လေးတို့ညဉ့်ညမ်းဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံက2011ခုနှစ်အရောက်မှာပြန်ပြည်မြဲစွန့်အင်အသုံးပြုနိုင်စွမ်းကို185ဂီဂါဝတ်အထိတိုးမြင့်မယ်လို့ကြိပြုသွားပါတယ်ကုလသမဂ္ဂကိုရှာရှာပါပါလာတက်တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကတော့သူမနိုင်ငံအတွင်းမှာ1990ပြည့်နှစ်တုန်းကဖလုံအိမ်ဓာတ်ငွေထုတ်လွှတ်မှုရဲ့55ရာခိုင်နှုန်းအထိ2030ပြည့်နှစ်အရောက်မှာရှော့ချသွားမယ်လို့ကြေညာပြုခဲ့ပါတယ်။2050ပြည့်နှစ်အရောက်မှာတော့ဂျာမနီမှာကာဗွန်ထုတ်လွှတ်မှုလုံးဝကင်းစင်ရမယ်လို့လည်းဂျာမနီဝန်ကြီးချုပ်ကကြေညာပြုသွားပါတယ်။ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ2015ခုနှစ် ပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့ရည်ရွယ်ထားကြောင်းကြေညာထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒီညီလာခံကိုတက်ရောက်ဖို့အစီအစဉ်မရှိခဲ့ပေမဲ့လည်းညီလာခံကိုတက်ရောက်ခဲ့ပြီးခေါင်းဆောင်တွေရဲ့မိန့်ခွန်းကို15မိနစ်လောက်နားထောင်ပြီးတဲ့နောက်ပြန်ထွက်သွားခဲ့ပါတယ်။နယူးယောက်ကကုလသမဂ္ဂရာသီဥတုပြောင်းလဲမှုအရေးညီလာခံကျင့်ပဖို့ရှိနေချိန်တနင်္လာနေ့မနေ့ခင်းမှာပဲအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာမြို့တွင်းလမ်းတွေကိုပိတ်ပြီးရာသီဥတုပြောင်းလဲမှုအရေးဆန္ဒပြခဲ့ကြပါတယ်။ Shutdown DC DC ကိုပိတ်ဆို့ပစ်ကြဆိုတဲ့ဆန္ဒပြပွဲမှာတော့ရာသီဥတုပြောင်းလဲမှုကိုအရေးယူကင်တွယ်ဖြစ်ရှင်ရေးအမေရိကန်လွှတ်တော်မတ်တွေဘက်ကဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြပွဲကိုပါဝင်ခဲ့တဲ့မတ်သက်ဆွတ်တင်ကတော့ကဘာတလွားရာသီဥတုပြောင်းလဲမှုတွေအပေါ်စိုးရိမ်ချက်ကိုအခုလိုပြောပြပါတယ်။
ကမာဗီမာကကြာတောင်တွေကဂရုံးနေဖြစ်သွားပြီ။အင်ဒိုနီးရှားမှာကကြာတော့ရေတွေကြီးလာတယ်လေ။ CG Island ကကြာတော့လည်းရေကမြုပ်တော့မယ်လေ။
တနင်္လာနေ့ DC ဆန္ဒပြပွဲမှာတော့ဆန္ဒပြသူတချို့ကိုရဲကဖမ်းခဲ့ပြီးမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုကိုအရေးယူဆောင်ရွက်ပေးရတဲ့အတွက်စက်တင်ဘာလ20ရက်နေ့ကနေ28ရက်နေ့ကြားသတင်းတပတ်ကြာလူငယ်တက်ကြွလှုပ်ရှားသူတွေကဥဆောင်ပြီးဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ပြီးခဲ့တဲ့တောက်ကြနေ့ကစလို့ကမ္ဘာတလွားမှာလူပေါင်းတန်းနယ်ချီဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလည်းရာသီဥတုပြောင်းလဲမှုအရေးအစိုးရဘက်ကဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲကိုတနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပြီးလူငယ်အဖွဲ့အစည်းတွေကျောင်းသားတွေဥဆောင်တဲ့ဒီဆန္ဒပြပွဲမှာတော့လူပေါင်း200ကျော်ပါဝင်ချီတက်ခဲ့ကြပါတယ်ရှင
်။မတင်ကြီးထိုက်ပြပြသွားတာပါရှင်။အခုလိုရာသီဥတုဆိုင်ရာညီလာခံကျင်းပနေတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးတရက်ကိုနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်နဲ့တပြိုင်နက်တနင်္လာနေ့မှာဥဆောင်ကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုဟာဘာသာရေးကြောင့်ဖိနှိပ်ခံနေရသူဒုက္ခသည်တွေရဲ့ခံစားချက်တင်တဲ့သဘောထားတွေကိုအမြဲတမ်းထုတ်ဖော်ပြောကြားပေးသွားမယ်လို့ကတိပေးသွားပါတယ်။ VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။စက်တင်ဘာလ23ရက်နေ့ကကုလသမဂ္ဂမှဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးတရက်ကျင်းပခဲ့ရမှာ American သမ္မတ Donald Trump, American ဒုတိယသမ္မတ Mike Pence, နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကုလသမဂ္ဂဒွေရီမှုချုပ် Antonio Guterres တို့ပါဝင်တဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာ American သမ္မတ Donald Trump ကအဖွင့်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းမှာသမ္မတ Trump က American ပြည်ထောင်စုဟာအစိုးရတရက်ကပေးရတဲ့အခွင့်အရေးတွေပေါ်မှာအခြေခံပြီးတည်ဆောက်ခဲ့တာမဟုတ်ဘဲဖျားသခင်စီကလာတဲ့အခွင့်အရေးတွေပေါ်မှာအခြေခံပြီးတည်ဆောက်ခဲ့တာလို့ပြောခဲ့ပါတယ်။ဆက်လက်ပြီးအမေရိကန်ပြည်ထောင်စုမှတည်ရှိတဲ့ဘာသာရေးလွတ်လပ်ခွင့်ဟာကမ္ဘာပေါ်မှာတွေ့ရခဲ့တဲ့လွတ်လပ်ခွင့်တစ်ခုပင်ဖြစ်ကြောင်းလက်ရှိကမ္ဘာလူဦးရေ80ရာခိုင်နှုန်းဟာဘာသာရေးလွတ်လပ်ခွင့်ကိုကန့်သတ်ပိတ်ပင်ခံရဒါမှမဟုတ်ချိန်ချောက်ခံရတဲ့နိုင်ငံများမှာနေနေကြရတာဖြစ်တယ်လို့ပြောပါတယ်။
Today, with one clear voice, the United States of America calls upon the nations of the world to end religious persecution.
ဒီနေ့မှာပဲ American ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကနိုင်ငံအလုံးကိုဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရပ်တန့်ပါလို့ရှင်းရှင်းလင်းလင်းတောင်းဆိုလိုပါတယ်။ဘာသာတရားတစ်ခုကိုယုံကြည်နေတဲ့သူတွေအပေါ်ကျူးလွန်နေတဲ့ယာစွေးမှုတွေကိုရပ်ကြပါ။တပ်ဝင်ယုံကြည်မှုကြောင့်ဖမ်းဆီးခံနေရသူတွေကိုပြန်လွှတ်ပေးပါ။ဘာသာရေးလွတ်လပ်မှုကိုချုပ်ချယ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးပါ။ကာကွယ်မဲ့ဖိနှိပ်ချုပ်ချယ်ခံနေရသူတွေကာကွယ်ပေးကြပါ
။ဘာသာရေးလွတ်လပ်ခွင့်ကိုအလေးထားဆောင်ရွက်ပေးလို့သမ္မတထရမ့်ကိုကျေးဇူးတင်ရှိကြောင်းကုလသမဂ္ဂဒွေရီမှုချုပ်ဂူတာရက်စ်ကပြောပါရယ်။ဘာသာကြားလူနည်းစုတွေကိုဖိနှိပ်ချုပ်ချယ်နေတာတွေနဲ့သူတို့တွေပေါ်အကြမ်းဖက်လှုပ်ဆောင်နေတာတွေအပေါ်ဂူတာရက်စ်ကပြစ်တင်ဝေဖန်တယ်လို့ဘာသာရေးကိုအသုံးချပြီးလူအဖွဲ့အစည်းကိုကွဲအောင်လုပ်နေသူတွေကိုလည်းသူကဝေဖန်ခဲ့ပါရယ်။
And I remember once we must reject those who falsely and maliciously invoke religion to build misconceptions, to fuel division, to spread fear and hatred. And we must
ဘာသာရေးကိုလွဲမှားစွာအသုံးချပြီးလူတွေကြားနားလည်မှုလွဲမှားအောင်လုပ်နေသူတွေလူမှုအဖွဲ့အစည်းကိုကွဲအောင်လုပ်နေသူတွေအကြောက်တရားနဲ့မုန်းတရားကိုပြန်ပွားအောင်လုပ်နေသူတွေကိုကျွန်တော်တို့အားလုံးကလက်မခံပဲပြစ်ပယ်ကြရပါမယ်။ကိုယ့်ရဲ့ဘာသာရေးနဲ့ကိုယ့်ကိုယ်ကိုတည်တည်တန့်တန့်ရှိတဲ့အောင်ပြဖို့ကြိုးစားပြီးသူတပားခွင့်ရေးကိုပိတ်ပင်လို့မတရားမှုကိုတရားလိုလုပ်ဖို့ကြိုးစားနေရပြီပေါ့ကျွန်တော်တို့တတိရှိကြရပါမယ်
။ American နိုင်ငံသားဝန်ကြီး Mike Pompeo ကဘာသာရေးလွတ်လပ်မှုဆိုင်ရာအပြည်ပြည်ဆိုင်ရာမဟာမိတ်အဖွဲ့ International Religious Freedom Alliance အဖွဲ့ကိုတည်ထောင်မှဖြစ်ပြီး ဒီဘာသာရေးကောင်းစဉ်နဲ့ကမ္ဘာပေါ်မှာပထမဦးဆုံးတည်ထောင်မှာဖြစ်တဲ့အဖွဲ့အစည်းဟာအပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့သဘောထားချင်းတိုက်ဆက်တဲ့နိုင်ငံတွေအတူတကွအလုပ်လုပ်နိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါရယ်ခင်ဗျာ
ကိုရမင်းထွန်းပြပြသွားတာပါရှင်အခုတော့ရခိုင်ပြည်နယ်အတွင်းကလက်နက်ကင်ပြိပတ်ခါတွေဘက်ကိုအလှည့်ပေးကြပါတယ်မြောက်ပိုင်းဒေသလက်နက်ကင်အဖွဲ့၃ဖွဲ့ကနေဒီနှစ်ကုန်အထိအပြစ်ရက်သွားမယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့ရခိုင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတော့မှာပဲမနေ့ကလည်းဘူးသီးတောင်မြို့နယ်ဘက်မှာအစိုးရစစ်တပ်နဲ့ AA ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့မြေပုံမြို့နယ်ဘက်မှာလည်းတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းနှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောကြပါတယ်ရခိုင်ပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်နဲ့မြေပုံမြို့နယ်ရိုးစွင်းကျေးရွာနီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ
်စက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနက်7:00နာရီခွဲလောက်မှာဒီဗုဒ္ဓတောင်မြို့နယ်ဥယျာဉ်သာရွာရဲ့အရှိတောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းပေါ်ကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဟို15မိနစ်လောက်ကြာတာအပြန်အလှန်ပြစ်ခတ်မှုတွေဟိုဖြစ်ပွားခဲ့တာရှိဒီမြေပုံမြို့နယ်ထိမှာတော့ရှင်းမရင်းနေမှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်တာပေါ့တိုက်ပွဲကပြင်းထန်ဖြစ်တာကတော့ဒီညနေ4နာရီကနေ9နာရီလောက်ထိပေါ့နော်မြေပုံမြို့နယ်ဒီကန်းထောင်ကြီးရွာရဲ့အချင်းမြောက်ဖက်တိကသမာ5ကီလိုမီတာလောက်အကွာမှာရှိတဲ့ဒီတောင်တန်းပေါ်မှာဖြစ်တာအဲ့ဒီတောင်တန်းပေါ်ကနေပြီးတော့တို့လက်နေကြီးတွေတည်ပြီးတော့မှအဲ့ဒီခမာ3ခွန်3ကနေပြီးတော့တို့ကမနာရန်ပြစ်နေတာဖြစ်တယ်ဒီကိကြဆုံမှုကတော့ဗမာစစ်တပ်ဘက်ကနေပြီးတော့အဲ့ဒီတောင်ကုန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီအိမ်ပယ်ရရှိတဲ့အချိန်မှာအလောင်းရှည်လောင်းကြံခဲ့တယ်နောက်ပြီးတော့ဒီစစ်လက်နေပစ္စည်းတွေထိထားတဲ့ဒီချင်းတောင်ချက်ရှိလုံးကြံခဲ့တယ်ဒီလနဲ့ကြီးတချို့ကတော့အဲ့ဒီမှာစစ်အုံဆောင်ဒီပစ္စည်းတွေပေါ့အင်ဂျီယာမီတဲ့ပစ္စည်းတွေအားလုံးကိုတော့ကျွန်တော်တို့လက်ရှိမှာသယင်းပြုစုနေတုန်းရှိသေးတယ
်။မြေပုံမြို့နယ်တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့အေအေဘက်ကပြောနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။အနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူးကြီးဝင်းစော်ဦးကတော့မနေ့ကမြေပုံမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောဆိုခဲ့ပါဗျ။မနေ့ကတ
ော့တိုက်ပွဲဖြစ်တယ်အဲ့ဒါပဲပြောလို့ရမယ်။မြေပုံမြို့နယ်ကရောသောရဲ့ရှင်းရောက်ပါမှာဖြစ်တယ်။တနားရီလောက်ကြာတယ်
တိုက်ပွဲဖြစ်ပွားတဲ့အချိန်နေ့ထိခိုက်မှုတွေကိုတော့မသိရှိသေးဘူးလို့ဆိုပါရယ်ပြီးခဲ့တဲ့စနေနေ့ကလည်းဗုဒ္ဓတောင်မြို့ကမြန်မာစစ်တပ်ရဲ့စကခ55သတ်မှတ်ဌာနချုပ်ကိုအေအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ရတိတောင်မြို့နယ်မယူကန်အငူမော်အေရှာဝေါ်စိတ်ကမ်းမှာလည်းဘုံပေါက်ွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်အငူမော်အေရှာဝေါ်စိတ်ကမ်းမှာဘုံပေါက်ွဲပြီးပစ်ခတ်မှုကြောင့်ရွာသားသူလည်းသေဆုံးသွားခဲ့ပါတယ်အိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အငူမော်ရွာသားဦးအုပ်ဖောက်ကိုနေချဆောက်ရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားသူကပြောပါတယ
်သူကဒီအစုဘမှာနေပြီးတော့အုတ်တယ်ပါတယ်ရှင်နေတဲ့အချိန်မှာသူ့အိမ်မှာဘုံတလုံးမျိုးကိုရှိပြီးတော့လာပြီးခေါ်သွားတယ်အခုအဆက်မပြေထားပါဘူးခင်ဗျနေချဆင်းစစ်ဖွဲ့ပေါ့ရွာထိတ်မှာသူကနေပြီးတော့ဒီရွာမှာလည်းကောင်းကောင်းမွန်မွန်လှုပ်ဆက်နေတဲ့လူတယောက်ပါသူဝက်ချောက်လုပ်ပြီးတော့ကားတွေပါတယ်လှုပ်ပြီးတော့စရင
်အငူမော်ရွာကိုလည်းလုံခြုံရေးရစစ်တပ်ကနေပိတ်ပင်ထားတဲ့အနေအထားရှိနေတယ်လို့အငူမော်ကြီးရွာကိုရောက်နေတဲ့ပုံညွှန်းမျိုးနဲ့အမျိုးသားလှုပ်တော်ကိုစလဲဥခင်မောင်လက်ကပြောပါတယ
်ဒီဥဖောက်ကိုဖမ်းတော်ပြီးတော့ဒီရောင်းကိုဝိုက်ချတယ်လို့ဖြစ်နေတာဒီကလည်းတစ်ချောင်းလုံးဆိုတော့လူတွေကကြောက်ပြီးတော့ဓာတ်ရည်လူတွေပြန်ပြေးတော့
ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနှိမ့်စင်တဲ့အမျှကျင်ပြစွာဖြစ်ပွားနေပါတယ်တိုက်ပွဲဖြစ်စဉ်တွင်အရသာ80ကျော်တေဆုံးခဲ့တယ်လို့တန်ရာရတာက120ကျော်ထက်မှရှိနေတယ်လို့ရခိုင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်ပြည်တွင်းစစ်ရပ်တန့်နိုင်ဖို့နဲ့တပတ်တပြည့်ခတ်ရပ်ဆဲနိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်သည့်ထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆဲမဲ့ကြောင်းတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့၃ဖွဲ့ကနေထုတ်ပြန်ကြေညာခဲ့ပေမဲ့လည်းတပ်မတော်ဘက်ကနောက်ဆုံးကျင်အပြည့်ရရေးကြေညာချက်ထုတ်ပြန်ထားတာစက်တင်ဘာလ23ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့အပြည့်ရရေးထပ်မံထုတ်ပြန်ဖို့ကမသေးချာသေးတဲ့အချိန်တွေမှာရှိနေပါတယ်ခင်ဗျာ
ပြေရီတရင်တော့နိုင်ကိုရင်ပြောပြသွားတာပါရှင်ကျမတို့ VOE ကိုအီးမေးလ်ကနေဝေဖန်အကြံပြုလိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကအင်္ဂါနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် EDN အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးခန္ဓာမှာနားဆင်ကြရမှာက
အခုဆော့ပြီးတဲ့ကြောင်မလို့ဒီနေ့တော့ဆောင်းရတယ်လို့ဆောင်းမဲ့လူကြီးရတယ်တော့ရတယ်လို့ဆောင်းတယ်ခါလာတယ်ဒီနေ့ပဲပြီးတဲ့ကြောင်လို့ပြီးခဲ့တဲ့
ဝင်ငွေမပြနိုင်တဲ့စီးပွားရေးလုပ်ငန်းတွေမှာအခွင့်အရေးထပ်လျှော့ပေးလိုက်တဲ့အပေါ်တက်ရောက်မှုတွေကြောင်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်ဒေါ်လာလတ်တန်းနဲ့တူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်ရန်ကုန်မြို့ကလူငယ်တွေရာသီဥတုပြောင်းလဲမှုဆန့်ကျင်ရေးစန္ဒပြကြဆိုတဲ့ခေါင်းစဉ်နဲ့ asianews.it မှာရေးသားထားတဲ့ဆောင်းပါးတစ်စောင်အကြောင်းကိုပြောပြချင်ပါတယ်။မနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ2019ခုနှစ်ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကျင်းပတာနဲ့တချိန်တည်းမြန်မာနိုင်ငံရန်ကုန်မြို့ကယာနဲ့ချီတဲ့လူငယ်တွေကလည်းကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးလှုပ်ရှားမှုတွေမှာနိုင်ငံတကာနဲ့အတူပူးပေါင်းပါဝင်တဲ့အနေနဲ့စန္ဒပြခဲ့ကြကြောင်းနဲ့အစချီထားပါတယ်။အရှိတောင်အာရှဟာကမ္ဘာမှာရာသီဥတုပြောင်းလဲမှုဒဏ်ကိုအခံရဆုံးဒေသတွေထဲမှာပါဝင်နေပြီးမြန်မာနိုင်ငံမှာဆိုရင်လည်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်မိုးကြီးရေရှမ်းမြေပြိုမှုတွေဖြစ်နေပြီးဒီနှစ်မုတ်တုံရာသီမှာလူပေါင်း80ကျော်သေဆုံးခဲ့ရတယ်လို့နှစ်သိန်းဝန်းကျင်ကိုတော့နေရာပြောင်းရွှေ့ပေးခဲ့ရတယ်လို့ဖော်ပြထားပါတယ်။ရန်ကုန်ကစန္ဒပြသူလူငယ်200ဝန်းကျင်ဟာမြေဆုံရေကာတာစီမံကိန်းလို့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့စီမံကိန်းကြီးတွေအပြည့်အစုံရပ်ဆိုင်ရေးတောင်းဆိုတဲ့ပိုစတာတွေကင်ဆောင်ပြီးစန္ဒပြခဲ့ကြတာလို့ရေးထားပါတယ်2019ခုနှစ်ကမ္ဘာရာသီဥတုပြောင်းလဲမှုအညွန့်ကိန်းမှာနှစ်ပေါင်း20အတွင်းမုန်တိုင်းတွေရေကြီးတာတွေနဲ့အပူလှိုင်းတံတွေကိုအခံရဆုံးနိုင်ငံ3ခုထဲမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့ရည်မှန်းချက်ဟာလာမယ့်10နှစ်အတွင်းဖန်လုံအိမ်ဓာတ်ငွေ45ရာခိုင်နှုန်းအထိလျှော့ချနိုင်ပြီး2050ပြည့်နှစ်မှာထုတ်လွှတ်မှုလုံးဝကင်းမဲ့သွားစေဖို့ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲမှုတွေကြောင့်အလွန်ပြင်းထန်တဲ့အပူလှိုင်းတွေ၊မိုးခေါင်ရေရှားတာတွေ၊ရေကြီးရေလျှံတာတွေနဲ့တခြားဆိုးရွားပြင်းထန်တဲ့ရာသီဥတုဖောက်ပြန်ပြောင်းလဲတာတွေကိုပိုးပြီးတော့ရင်ဆိုင်လာရဖို့ရှိတဲ့အကြောင်းသိပ္ပံပညာရှင်တွေကလည်းသတိပေးထားပါတယ်။2015ကနေ2019ခုနှစ်အတွင်းပြင်းမြအပူချိန်ဟာ9နှစ်အတွင်းမှာအမြင့်ဆုံးကိုရောက်လာနေတဲ့အကြောင်းကမ္ဘာမိုးစလအဖွဲ့ကဖော်ပြပါတယ်။1850ကနေ1900ပြည့်နှစ်တွေအတွင်းစက်မှုမထွန်းကားသေးတဲ့ခေတ်ကတည်းကလက်ရှိအပူချိန်ဟာပြင်းမြ 1.1 ဒီဂရီဆယ်ဆီယပ်မြင့်တက်လာနေပြီး2011ကနေ2015အတွင်းမှာတော့ 3.2 ဒီဂရီဆယ်ဆီယပ်အထိမြင့်တက်လာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တနိုင်ငံချင်းစီအလိုက်သတ်မှတ်ချက်တွေအတိုင်းဖန်လုံအိမ်ဓာတ်ငွေတွေကိုအသီးသီးလျှော့ချပေးနိုင်တဲ့ဆိုရင်တောင်မှ2100ပြည့်နှစ်ကိုရောက်တဲ့အခါမှာကဘာကြီးကိုအကြီးအကျယ်ပြောင်းလဲသွားနိုင်စေတဲ့ 1.6 ဒီဂရီကနေ 3.4 ဒီဂရီအထိအပူချိန်မြင့်တက်လာဖွယ်ရှိတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို asianews.it မှာဖတ်ရှုနိုင်ပါတယ်ရှင်
။ဆက်လက်ပြီး #MeTooInMyanmar မြန်မာနိုင်ငံမှာမှတ်တမ်းတင်ရုပ်ရှင်နှစ်ကားကြောင့်အမျိုးသမီးများထုတ်ဖော်ပြောဆိုမှုဘယ်လိုအတက်စီခဲ့တဲ့ဆိုတဲ့ကောင်းကြီးနဲ့ Global Voices မှာ Mon Palatino ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာလိင်ပိုင်းဆိုင်ရာစော်ကားခံရမှုနှင့်ကြားမှခွဲခြားဆက်ဆံခံရမှုကိုရုန်းကန်ရမှာအမျိုးသမီးတွေပိုပြီးမျှဝေလာနေကြတဲ့အကြောင်းမှတ်တမ်းတင်ရုပ်ရှင်ကားနှစ်ကားနဲ့တကားကတော့မြစည်းမအတွေ့မြန်မာသတင်းပညာသိပ္ပံက2019ဧပြီလကထုတ်လုပ်ခဲ့တဲ့ Me Too မြန်မာဆိုတဲ့ကားမှာလူအဖွဲ့အစည်းမှလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာတွေကိုစုံစမ်းစစ်ဆေးပြီးမြန်မာနိုင်ငံမှာအကာအကွယ်မဲ့သူတွေကိုစောင့်ရှောက်ဖို့ဥပဒေတွေရှိပေမဲ့အမျိုးသမီးတွေစော်ကားခံရတဲ့အကြောင်းကိုရိုက်ကူးထားတာဖြစ်ပါတယ်။ ဒီရုပ်ရှင်ကမှာအမျိုးသမီးတွေလူကုန်ကူခံရမှုအိမ်တွင်းအကြမ်းဖက်ခံရမှုနဲ့လုပ်ငန်းခွင်မှာလိမ်ပိုင်းဆိုင်ရာဆော့ကားခံရမှုအထူးသဖြင့်တိုင်းရင်းအမျိုးသမီးတွေတရုတ်မြန်မာနယ်စပ်မှာတရုတ်အမျိုးသားတွေရဲ့ဇနီးမယားဖြစ်အတ္တမရောင်းစားခံကြရတာဆေကျော်တိတ်ဝဲတွေကိုဖုန်ကြီးတပါးတောင်အပါဝင်ဆွေမျိုးတွေကအတ္တမပြုကျင့်ကြတာအင်တောင်ရေးမှာနှိမ့်ဆက်ခံကြရတဲ့ဇနီးတွေတွေကိုဘဝကိုရက်တီကြတဲ့အကြောင်းကိုဖော်ညွှန်းထားတာဖြစ်ပါတယ်။နောက်တစ်ခါကတော့ UNFPA ခေါ်ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့က2018နိုဝင်ဘာလကထုတ်လုပ်ခဲ့တဲ့ရုပ်ရှင်တူဖြစ်ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံမှာကြားမှခွဲခြားဆက်ဆံခံရတာနဲ့အမျိုးသမီးတွေအခွင့်အရေးအကြောင်းကိုဖော်ညွှန်းထားတာဖြစ်ပါတယ်။ဒီရုပ်ရှင်နှကားစလုံးတို့ကနိုင်ငံတကာ #MeToo လှုပ်ရှားမှုကြောင့်မြန်မာနိုင်ငံမှာအမျိုးသမီးတွေအနေနဲ့စော်ကားခံရမှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအကြောင်းကိုထုတ်ဖော်ပြောကြားဖို့တတိရှိလာကြတာကိုထောက်ပြထားပါတယ်။ခုလိုလိင်ပိုင်းဆိုင်ရာစော်ကားခံရမှုတွေထုတ်ဖော်ပြောကြားရမှာအမျိုးသမီးတွေအခွင့်အရေးကိုကာကွယ်ပေးနိုင်ဖို့နိုင်ငံရဲ့ဥပဒေတွေကိုအားဖြည့်ပေးဖို့လိုအပ်တဲ့အကြောင်းနဲ့ထောက်ပြထားပါတယ်။အစိုးရစီးရင်စရာတွေရ2016မှာအဓမ္မပြုကျင့်ခံရသူပေါင်း680ဦးရှိခဲ့ရာက2019မှာ698ဦးထိတက်သွားတယ်လို့သိရပါတယ်မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရမှာအဓိကအကဲဆတ်မှုတစ်ခုကတော့ရှေးရိုးကြတဲ့အယူဆတစ်ခုဖြစ်တဲ့အမျိုးသမီးတွေထက်အမျိုးသားတွေကဖုံးကန်ရှိတယ်ဆိုတဲ့အချက်ဖြစ်ပြီးဒီမညီမျှတဲ့ခွဲခြားမှုကြောင့်အမျိုးသမီးတွေဟာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဝန်ဆံရပေမဲ့လို့လေနှုတ်ဆက်လေးရှိကြပါတယ်။ဒါပေမဲ့2018က #MeToo လှုပ်ရှားမှုဟာဖုံးကန်နဲ့ပတ်သက်လို့အမျိုးသမီးတွေမေးခွန်းထုတ်စဉ်းစားတတ်ကြဖို့ယုံကြည်မှုကိုပိုရှိလာစေတယ်လို့လေဆောင်းပါးရှင်ကထောက်ပြထားပါတယ်ရှင်။
တို့ရရှိမြခင်အခုရပိုင်းလုပ်နေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကအစည်းအဝေးသားတွေတင်ပြတဲ့နေရာမှာမြမနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်ဒီနေရာမှာမြမရသားအစုရခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့သလဲနိုင်ငံတကာခုံရုံးတွေအထိကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိသလားဒီပေါ်မှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကိစ္စပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သရရှင်ကိုကျူးဇော်ပါတယ်ခင်ဗျာ
။ဒီကနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့နားစင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုဒေါ်လှလှတန်ကစီစဉ်ပို့ချထားပါရရှင်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါလေစာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါလေနန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါလေနေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်းပါတယ်ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမှုလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ ကျမ စစော ကပြောခဲ့တယ်လို့ပါပဲအစိုးရကအကောင့်ဖြစ်လာတာကိုညှိနှိုးတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ဂျ်ကူပီတဲ့ဥပမာကိုနားဆင်ကြကြရအောင်
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော် ညူးယောက်ကို လေယာဉ်ပြန်လွတ်သွားတာ အစိုးရကအကောင့်ဖြစ်လာတယ်လို့ဆိုရမှာပါ အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. Blessing in disguise.
American style idiom tong english tin gan sa ko dot lat lat tan ga season po cha pe ga da phit par de shin aku si ba ye khan da ko set pi lo na sin cha ya ma phit par de win ngwe ya lan ma phor pya nai ne win ngwe re ko a yin ga a khon 15 ya kai nong ga ni la me ban da ne ma ro a khon 300 kai nong a thi a so ya ga short pe lai par de aku lo win ngwe khon short lai da cha ဈေးကွက်ထဲမှာငွေကြေးလက်ပတ်မှုပိုးပြီးတော့တက်ဝင်လာမယ်လို့စီးပွားရေးအတိုင်းဝိုင်းကမျှော်လင့်နေသလိုပုံမှန်အမျက်ခွန်ထက်တက်တာနေတယ်ဆိုပြီးဝေဖန်နေကြသူတွေလည်းရှိနေတာပါဝင်ငွေရလက်မဖော်ပြနိုင်တဲ့ငွေကြေးတွေကဘယ်မှာစုပုံနေတာပါလဲဘယ်လိုစီးပွားရေးလုပ်ငန်းတွေကနေရနေကြသလဲဆိုတာတွေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြည့်ထိုက်ကတင်ပြထားပါတယ်ရှင်
ဆက်လက်ကတော့သူကဒီဒီင်းမှာဒီဝါရီရံကိုကြည့်တဲ့အားနေတယ်ပေါ့နော်။စောက်အခုသေးတော့အေဂျင်ကြီးစောက်ဦးစောက်တဲ့လုပ်ငန်းကြီးဒီမှာတော့ကြာဆင်းတယ်နောက်တော့အဲ့ရအခြေခံပြီးတော့ဟိုကျွန်တော်တို့ဒီမှာတော့ဟိုလူတာတန်းစားတချို့ကလည်းဟိုနိုင်ငံရမှာတော့မဟုတ်ဘူးသူကအခွန်ဆောင်တဲ့အားနေတချို့ကအခွန်ဆောင်ပေမဲ့ဝင်ငွေကကျွန်တော်တို့ဒီမှာနှမျိုးရှိတာပေါ့နော် regular income နဲ့တချို့ကြတော့လေဝင်ငွေရမ်းဖို့ကြာနိုင်တဲ့အင်ကန်းတွေရှိတော့ကျွန်တော်တို့လူများကြတော့တိုက်ခန်းဝင်မယ်၊မီးဝင်မယ်၊အိမ်ဝင်မယ်၊ကားဝင်မယ်အဲ့လိုမျိုးတစ်ခုခုလုပ်ရင်းနှီးမနှံမှုလုပ်မယ်ဆိုတဲ့အခါကျတော့ရင်းနှီးတော့15ရက်ခန့်လုံးဆိုတော့သူကများရဲဆိုပြီးစပြောသူခေါင်းသက်ပါအကွင့်တက်တင်တမတ်ပြီးတယ်လို့ကျွန်တော်မြင်ပါတယ
်ဆရာတို့ဆရာတို့အနေနဲ့ရောဒီ tax holiday မှာဆရာတို့အနေနဲ့ရောဒီငွေအများဆိုတော့ဒါငွေမခွာချတဲ့သဘောမျိုးတောင်ပြောနေကြရဲဆိုတော့ဒီငွေဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေဘလောက်လောက်များဝင်လာနိုင်မှသလဲတကယ်တမ်းဒီမှန်းထားတဲ့အတိုင်းအင်ချမ်းမြေဈေးကွက်တို့ဘာလို့တက်ဝင်လှုပ်ရှားလာမယ်အနေအထားရောဆရာတို့တွေ့ပါသလားရှင
်အဲနောက်တော့ဘယ်လိုပဲဖြစ်ဖြစ်တော့ဟိုလုံးလုံးရတဲ့ကိစ္စတော့သူလုံးပြည့်တဲ့ဘောကိုသူကလည်းညီမစီဝါရေးတုံနေရအောင်ဝင်ပြီးအားပေးတဲ့ဘောပေါ့နော်ဝင်လာမလားမဝင်လာဘူးလားဆိုတော့လည်းသူကစောင့်ကြည့်ရမှာပေါ့နော်ဒါပေမဲ့ဘယ်လိုလဲကြတော့ဒီအခွန်ရှော့ပေးတဲ့ကြောင့်မလို့အရင်တော့ဆောင်းရရင်ဆောင်းရမယ်လူကြီးရတော့300ရရင်ဆောင်းမယ်ခါလာရတဲ့နေ့ပဲပြီးတဲ့ကြောင့်လို့ဒီပြီးရတဲ့နေ့ကလေးဆိုင်တော့ပို့ပြီးတော့တွေ့လက်လာမယ်တော့မြင်ပါတယ
်အဲ့တော့ဘလူးခန္ဓာမျိုးတွေကဒီငွေတွေကအခုလောလောဆယ်ဒါအစိုးရကိုယ်တိုင်ကဝင်ငွေရလမ်းမဖော်ပြနိုင်တဲ့လူတွေဟိုအိမ်ချမ်းမြေဈေးပဲဖြစ်ဖြစ်ဘာဖြစ်ဝယ်မယ်ဆိုလို့ရှိရင်အခွန်ရှော့မယ်လို့ပြောတော့အခုလောလောဆယ်ရရောဒီငွေတွေကဘလို့အနေထားမျိုးမှာရှိနေလို့ပါလဲဆရာဘလို့မှန်ရမှန်လို့ရပါတယ
်ဒီကတော့အားလုံးပုံမှန်ကျွန်တော်တို့ကရှိနေရဘူးဒီကတော့ဗန်တန်းမှာပဲထည့်ရင်ထည့်လို့နေကြတယ်ကျွန်တော်တို့ဆရာကတော့ခုနကကျန်တဲ့ဒီနိုင်ငံအမေရိကန်တို့ဘာလို့လို့မဟုတ်ဘူးကျွန်တော်တို့က test ID မရှိတဲ့လူတော်တော်များတော့အဲ့တော့ငွေရလည်းမပေါ်ပြဘူးဆိုရင်အများစုကတော့ဒီငွေလဲတို့ယူဆောင်ငွေလဲတို့မူရစီဝါတို့ကျန်တဲ့ရောင်းလုံးငွေတို့ပဲယူဆကြတာဒီတိုင်းကျွန်တော်တို့ဒီမှာအခွန်မဆောင်ပဲဒီရလူငန်းကအများ။အဲတော့ကျွန်တော်တို့ပုံမှန်အခွန်ဆောင်လေဆိုတော့ import export လုပ်တဲ့လူတွေကအခွန်ဆောင်ကြတယ်။ဒီဘက်ကျတော့အခွန်ဆောင်မှုပါပဲ။ဝင်ကုန်ကြိုတင်ဆောင်မှုပါပဲ။ပစ္စည်းကိုထုတ်လို့ရတယ်၊တွင်းလို့ရတယ်ကြောင့်မို့သူတို့ကတော့ဟိုအခွန်အဖြစ်အလျက်ရှုံးရှုံးမြဲမြဲဆောင်အောင်ဆောင်ကြတော့။ဂျန်နဲ့ဒီရင်းမှာရောင်းဝယ်လုပ်ကန်နေတဲ့အများစုကတော့ဟိုသဘောတော်ပဲဆောင်ကြတာများတယ်ပေါ့နော်။အဲတော့သူတို့မှာကဟိုဒီလူတွေရှိနေတော့ယူဆရတယ်
ဟုတ်ကဲ့ရှင်။ဆရာနောက်တစ်ခုထောက်ပြတာကအခုဒီဝင်ငွေရလမ်းမဖော်ပြနိုင်တဲ့ဝင်ငွေကို300ခန့်လုံးထိရှော့လိုက်တာကလုပ်ငန်းတစ်ခုလုပ်ပြီးတော့ အမျက်ခွန်ဆောင်ရတာထက်ပို့ပြီးတော့တက်တာနေတယ်ဆိုပြီးတော့လဲဒါပြောနေကြတယ်ဆိုတော့ဒီမမကံကံအမျက်ခွန်ဆောင်တဲ့လူတွေရောက်တော့ရောဟိုဝင်ငွေရလားမဖော်ပြနိုင်တဲ့ငွေဆိုပြီးတော့ဆောင်လိုက်မယ်ဆိုတော့ဘက်ကူမြန်ရောက်သွားနိုင်ပါသလားဆရာ
မမကံကံအလုပ်လုပ်တဲ့လူခုနကကျွန်တော်ရှင်းပြတယ်ကျွန်တော်တို့ import export လုပ်တဲ့လူကြီးကကျွန်တော်တို့ဒီမှာရှုံးမြတ်မြတ်ဟိုပစိတကူစပြီးတွင်းနေဆိုတာနဲ့ကားရက်စီးစီးရက်စီးစမ်းစီးရက်စီးစေးဝါးစီးတွင်းကျွန်တော်က25ရင်းလုံးແລະຕົວບີ້ຈົນເຮົາ total amount ແຕ່ຫຍາມາໂຕ 8% ແມ່ເດຢູ່ຊາ 8% ແລ້ວ 25% ຢ່າງໂຕ 2% ສຸດທີ່ຈົນເຮົາສອງຫັ້ນອັນນີ້ຫາເຮົາຄົນລະບໍ່ສອງແລ້ວບໍ່ຫນີຢູ່ບໍ່ຍາມບໍ່ສອງເຈົ້າເຮົາປະຊີທົ່ວລົງຍາເນາະເອົາດູວ່າເຮົາຈົນບໍ່ສອງຍິງຕົງຫນ້າແລ້ວສອງແລ້ວຍາມບໍ່ສອງລົງຍາໂຕວ່າຊົ່ວມືມາຈໍແລ້ວໂຕວ່າສອງມືມາທົ່ວວ່າອັນເລົ່າມືໂຕອັນນີ້ຫາເຮົາປ່ຽນແລ້ວສອງລົງບໍ່ຍາໄດ້ບໍ່ເນາະເນາະຄົນລະປົກມັນບໍ່ສອງແລ້ວລູຫນີຖ້າລູແດ່ບໍ່ສອງตัวเองเองจะได้ย้อมเหมือนโดดได้แค่โดดแล้วก็ปีนมาย้อมนี่ทีคู่จ้องเนี่ยนะย้อมเลยตัวสาวนโมเนี่ยก็ไม่สาวนะนโมก็ไม่ป่ะนะรู้สิแล้วดูว่าတော့ဒီตะบะก็ไม่สาวเหมือนเนี่ยต้องให้หนูจ้องสาวเนี่ยอะไรไม่รู้นโมเนี่ยก็0 0นี่เนี่ยวะ
เนาะเอออခုရည်ရွယ်ချက်ကခုနเสียပြောတယ်လို့ပုံမှန်ဝင်ငွေကုန်မဖြစ်မနေဆောင်စရာမလိုတဲ့လူတွေကတော့ဝင်ငွေကုန်မစပါပဲဗမာပြည်မှာလည်းဒါရိုးဆွဲနေဘာမှလည်းမဖြစ်ဘူးဆိုတော့ဒီလိုလူတွေအခွန်ဆောင်လာအောင်တွန်းပို့တဲ့သဘောမျိုးစီးပွားရေးပို့ပြီးတော့ဟို
မှန်တယ်ဒီလိုဒီမောသူတို့ငွေတွေကဒီတိုင်းပဲအိတ်နေရပါတော့အေးတို့ကဗန်နဲ့ထည့်ရင်ထည့်သူ့ထည့်စားရင်စားတယ်အဲ့လိုမျိုးကြီးရဲ့ဟာလေဒီအေဂျင့်ကြီးယင်းနည်းမနဲ့ဝင်ပြန်တော့ပို့ပြီးတော့လှုပ်လာအောင်လို့စားတာပေါ့နော
်ဟုတ်ကဲ့ရှင်ဆရာဆိုတော့
လောလောမဟုတ်ဘူးနော်ကျန်တဲ့ဒီတော့ရှေ့ရတော့ဘာလို့လဲခဏမော်နော်
ဟုတ်ကဲ့ဈေးွက်ထဲဟိုလာဟိုငွေချေးလဲပတ်လာအောင
်ねဈေးွက်ထဲဝင်လာတယ်ねလी
ဟုတ်ကဲ့ရှ
င်မှန်မှန
်ဆိုတော့ဒီအိမ်ချမ်းမြေဈေးွက်အေးနေတာကဈေးနှုံးကိုလူတွေကမစွန့်စားရဲလို့လားရင်းနှီးမြှုပ်နှံပို့အမျက်ဆွန်းမတေချလို့လားဒါမှမဟုတ်ခုနအခွန်ကြီးမြင့်မှုကြောင့်လားဆရာဘယ်လိုကြောင့်ပါလဲ
ဒါကတော့မာရီဖက်တိုဝဲပို့တစ်ချက်တည်းတော့မဟုတ်ဘူးနော်ဆရာမပြောရဲမှာလည်းပါတယ်ဒီအကျိုးမြတ်ကလည်းမတည်ကြဘူးနော်ဒီကဈေးကျတယ်ဆိုတော့ဝိုင်းဝယ်ကြတာပဲလို့စီးဖြစ်နေနော်အေဂျင့်တွေဒေါ်လာတွေ stop ပြီးကျတယ်ဆိုရင်ဝိုင်းရောင်းကြတာပေါ့နော်ဒီဝယ်ဖို့နေတာရှိတဲ့ဟာမင်းနေရောင်းတာမှခက်ကြရင်ဘယ်လိုလုပ်မလဲဆိုတော့ဖြစ်တာနော်ခုနပြောတဲ့ဒီအခွန်သွားတယ်ဘာလို့ဆိုတော့တစ်ချက်တော့တယ်ဆိုစဉ်းစားတော့ကျတဲ့အချိန်ကျတဲ့အချိန်ကတော့မတည်တာဘူးစားရရင်တော့ဒီဘလောက်ပြီးရုပ်ကြတယ်ဆိုတော့ကျတဲ့အချိန်ကတော့ကျွန်တော်ကဒီဒီရဲတစ်ချက်အနေနဲ့စဉ်းစားကြတာပေါ့နော်ဒီမှာကျိုးရောင်းဒီဈေးွက်တုံနေတဲ့ဘောကတော့ဒီတစ်ခုတည်းတော့မဟုတ်ပါဘူ
းခွန်ရှော့လိုက်တာကြောင့်ဟိုစီးပွားရေးမှာရောတိတိတသာတွက်လက်လာမဲ့အနေအထားမျိုးပေါ့နော်ဟိုအကောင်ဘာဒီမြဲမြင်ပါတလဲဆရာ
အေးပေါ့ဘာလို့ဒီဟိုဝယ်မဲ့လူကြီးနေရတော့သူခွန်တက်တာတဲ့ချိန်မှာတော့ဝယ်ကြမှာပေါ့နော်ဟိုပလန်ရှိရလို့တော့ခွန်တက်တာတုံးမှာတော့ဝယ်မှာပေါ့နော်ဟိုရှော့လိုက်တာတော့နည်းလမ်းတစ်ခုနေနေသူကျင်တုံးတဲ့ဘောပေါ့နော
်အခွန်ကိုတစ်နှစ်တာရှော့ပေးလိုက်တဲ့အပေါ်မှာစီးပွားရေးသမားတွေတော်တော်များများတော့ပြိုဆိုကြပါတယ်ဒီပေါ်မှာမကြိုဆိုတဲ့အတန်တွေပါတယ်ရောဆရာတို့ကြားမိပါသလား
ရှိပါတယ်ဒါခေါင်းကလွတ်တော်ကိုလည်းတချို့ရမှာလက်မခံတာရှိတယ်နော်တချို့ဒီစီဝိုင်းညာရှင်တချို့လက်မခံတာပေါ့နော်ဒါတွေရတော့ရှိပါတယ်တချို့လည်းဆရာမခေါင်းထောက်ပြသလိုပြောကြတာပေါ့နော်ပုံမှန်ကောင်ဆောင်25ဆောင်တယ်ပေါ့နော်ပုံမဆောင်တဲ့လူတွေတက်ပါခွင့်300ရင်လုံးပေးရတယ်ဆိုတော့ဒါတော့လည်းပြောတဲ့လူတွေရောရှိပါ
မတင်ဒီထိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညမှအသစ်90နိုင်ပြီးအခုလိုအင်္ဂါနေ့မနေ့ကမှနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်အခုသုတဆုံလေအမေရိကန်တခွင်အစီစဉ်ကိုအလှည့်ပေးပါတော့မယ်ဒီတစ်ပတ်မှာတော့အမေရိကစာပေဟောပြောပွဲခရီးစဉ်အကြောင်းစာရေးဆရာညီဘူးလေးကိုကိုအောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါရှင်
ဆရာညီပူလေးတို့ဒီဆရာပတိကုံမောင်စိန်ဝင်းနောက်ဆရာချီဦးညိုတို့ပေါ့အမေရိကစာပေဟောပြောပွဲခီးစဉ်ရောက်နေလို့ကျွန်တော်တို့သိရပါတယ်ဘလောက်လောက်ကြာပြီလဲခင်ဗျအမေရိကကိုရောက်တာ
ကျွန်တော်ဗမာပြည်ကျွန်တော်တို့ထွက်လာခဲ့ကြတာအောက်တိုဘာ29ရက်ကတည်းကထွက်လာခဲ့ကြတာပါဗျာမယ်ဝေါကီတို့မင်းနီဆိုတာကစိန်ပေါ်တို့ကင်တက်ကီပြည်နယ်အိုဝင်းစ်ပူရိုတို့အိန္ဒိယနာပူလစ်အဲ့ဒါတော့ဆရာဒေါက်တာတင်းဆွေတို့အရက်ပေါ့ဗျာနော်မစ်ချီကန်ကဘတ်တာခရစ်အဲ့ဒါတော့ကွန်ဝေးလို့မြည်လို့အဲ့ဒီအရက်တွေပျောက်ပြီးပြီ
ဟုတ်ကဲ့ပါဆိုတော့ဟိုနောက်ထပ်ကောဘယ်ပြည်နယ်တွေကိုသွားဖို့ရှိပါသေးလဲဆရာ
နောက်ထပ်လေကျွန်တော်လောလောဆယ်တော့အယ်ဘန်နီတို့နယူးယောက်စီးတို့မေရီလန်တို့ရှာလော့တ်တို့ဖလော်ရီဒါတို့ဒင်ဗာတို့အမ်လီယိုတို့ဆန်ဖရန်စစ္စကိုတို့လော့စ်အင်ဂျလစ်တို့သွားပါအောင်မယ်ဆရာ
အော်ဟုတ်ကဲ့ဆိုတော့ခေါခီးစီကနည်းနည်းတော့ကြာတယ်နော်ဆရာတို့နောက်ထပ်ဘယ်တော့နေပြပါအောင်မလဲ
November 7th တုန်းကကျွန်တော်ဒီမှာရှိနေဦးမှာပါ
စာပေဟောပြောဝဲမှာကြာဆရာညီပူလေးအနေနဲ့အဓိကဘလို့အကြောင်းအရာမျိုးတွေကိုဟောပြောလေးရှိပါလေဒီကစာဖတ်ပရိသတ်တွေအတွက်ပေါ့လေ
ကျွန်တော်သိတယ်သူတို့စာမဖတ်အားကြောက်ဘမစာအုပ်စာပေနဲ့ဝေးမလားဝေးမသိတယ်ဒါကြောင့်တော်တော်ရေးတဲ့စာတွေကသူတို့ရင်ပတ်တဲ့ရောက်မဲ့စာတွေနော်မြန်မာစာအုပ်ချစ်စိတ်ပေါ်စေတာတံပိုးထားခြင်းနဲ့စိတ်မြန်မာစာပေတဲ့အမှုအလှတမှုအမှုစိတ်ရတွေကျွန်တော်တို့ကပြောပါတယ်ကျွန်မဆိုရဆရာချူလို့ပြောကြတယ်ပြောတဲ့အခါသူတို့အာသာပြည်တယ်လို့ကျွန်တော်နားလေတယ်တချို့လည်းခရင်းချင်ပါဗျာဗမာပြည်အလွမ်းပြည်စေတဲ့စိတ်ဆန္ဒပါပါလေ
ဒီမှာစာပေဟောပြောပွဲတွေအခုလိုမျိုးလုပ်ကြတဲ့အခါကျတော့ဒီစာပေဟောပြောပွဲလာတဲ့ပရိသတ်တွေရဲ့တုံ့ပြန်မှုဟောဟိုဘယ်လိုရှိပါလဲ
ကျွန်တော်နည်းနည်းလေးပြောပြပါရစေကြာကျွန်တော်ရောက်တဲ့ရက်မှာသူတို့ကတော့သူတို့မျိုးကိုအမေရိကန်ပြည်တော်စုရဲ့မျိုးလေးမျိုးငယ်သုံးမျိုးကလေးတွေလို့ပြောတဲ့အခါကျွန်တော်အော်လာရဒီလိုဆိုရင်ကျွန်တော်တို့ကတောကျော်ဟောပြောတဲ့လူတွေလို့ဖြစ်နေတာပေါ့ဗျာဒါပေမဲ့ပြောပါတယ်ကျောင်းလေးကအရင်မှကျွန်တော်အမျိုးတွေနဲ့တွေ့ရတယ်အဲ့ဒါတွေတော့ရခိုင်နေမုန်းနေဒီရင်းနေချင်းနေရှမ်းနေတိုင်းသားစုံလို့ပဲဗျာသူတို့ကအကြောင်းမျိုးနဲ့အမေရိကန်ရောက်နေကြတာအများစုကတော့ကြည့်ကြတဲ့အချိန်မှာ88အရွယ်တော်ပုံမှာတဲ့ကြကြပါဝင်ခဲ့ကြတဲ့သူတွေကသူကမြန်မာပြည်စစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ဖို့လက်နက်ကင်တော်လှန်ခဲ့ကြတဲ့သူတွေကတော့ကျွန်တော်ရဲဘော်တွေအမျိုးချင်းတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေလည်းပါတယ်ရောက်လျာအရက်ပြားခုငါးမျိုးဟောခဲ့တာကျွန်တော်တို့ပြည်သူ့ဟာငါရှိချက်တယ်နေလို့ဖြစ်ဖြစ်ရှိချက်တယ်ဝန်တာလိုက်တာသူတို့ရဲ့ပါဘူးဖေးစက်တွေကျွန်တော်ထည့်ပြောမှာဖြစ်မှာအဲ့မသိတဲ့ပါမူခေပြဒီကကျွန်တော်တို့ခင်မင်းကြတယ်ရင်းမိကြတယ်ဆရာချူလို့ဆရာမောင်ဆွေလို့ပြည့်တဲ့ဆိုရင်သူတို့ဆွေးမဲ့တဲ့စာတွေကြပြားတွေပြန်ပြောပြကြကျွတ်ဆုကြတယ်ကျွန်တော်ဘေးကပီပီဖြစ်တာသိကြည့်လို့ကိုကောင်းလို့အဲ့ဒီမှာအချို့ဆရာတော်တွေပါပါတယ်ဒီရေဘော်ဒီပုဂ္ဂိုလ်ကိုကျွန်တော်ကသူမျိုးလို့အောင်မရမသိတဲ့လူတွေကကျွန်တော်ကိုဆရာလို့ခေါ်ကြတယ်ဟောပြောမှုတယ်တကယ်တော့ကျွန်တော်ဆရာပုံပြသူတို့ကမှဆရာဒီအမရီကျွန်တော်သိကျင်တာကြားကျင်တာသိကျင်တာသူတို့ဒီဘက်ခိုင်ကျင်တာ
ဆိုတော့ဆရာညီပူလေးအနေနဲ့နောက်တစ်ခုကဒီအမေရိကမှာအခုဆိုရင်ဒါတော်တော်များများသွားခဲ့ပြီပေါ့လေဆိုတဲ့အခါကျတော့ဒီလိုသွားခဲ့တဲ့ခီးစဉ်တွေမှာဒီမှာရှိတဲ့ဒီမြန်မာလူမှုအတိုင်းအဝိုင်းဒီကမိသားစုတွေဘဝနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘာတွေများထူးထူးခြားခြားကိုလေ့လာမိခဲ့တာမျိုးတွေရှိပါလဲ
ပြောဦးမယ်ကျွန်တော်လည်းအဲ့ဒါပြောချင်တာဒီဘက်တိကျတဲ့ဘာလို့ကျွန်တော်အမျိုးတွေရလေသူတို့မှာတော်လိုင်းအတွေ့အကြုံလို့ရှိတယ်ကြအောင်ဘွက်တွေလည်းရှိတော့ကြာဆုံးမှုတွေလည်းရှိတာပေါ့။ဘာလို့တချို့ကစစ်ကြိုးရဲ့ကာလကိုခါခါပြီးပြီးကြောကော့အောင်သွားကြွအောင်ငါကိုရောက်ခံခဲ့ရတာ။တချို့ကလည်းထောင်ကျင်းရစမှုဒီခံခဲ့ရတာရှိမကုန်ဖွင့်ကုန်ဘူး။ဒါကြောင့်သူတို့အားလုံးကိုပန်းများလို့တဖို့ပြီးကောက်စီလိုက်ရင်ဟောဒီကျွန်တော်တို့နိုင်ငံရဲ့စိတ်ကမှဝတ္ထုကြီးဖြစ်မှာ။အဲစားဖို့ရန်ရန်ကုန်ကြာဆုံးခံများဒါမှမဟုတ်ဒါပေမဲ့ဆိုတော့ပေါ့ထူဖြစ်မှာနော်နောက်ဘာပြောချင်သေးတယ်ဆိုတော့သူတို့ကပေါက်လာတယ်နောက်ပြောချက်တွေကျွန်တော်မြည်အရွယ်တွေပေါ့ဗျာသူအရွယ်သူမအရွယ်တွေပေါ့ပါအရွယ်သမီးအရွယ်တွေပေါ့ဝဲတပွဲမှာအမေဖြစ်လို့ကြတော့မိခင်တယောက်ကမမေးလဲရလို့ပါသူစုံးဆက်ပြီးကျွန်တော်ကိုမေးတယ်ဗျမတ်စင်စင်ထုံးတယ်ကျမတို့သားသမီးတွေကိုဘလို့သားသမီးဖြစ်စေခြင်းလဲစိတ်အားတယ်ဦးမေကိုစိတ်ခေါ်တယ်ကျွန်တော်ရုပ်ကျကျိုးစဉ်းစားထားတာမဟုတ်ဘူးရုပ်ကျကောက်ခံလို့ကဖြေလိုက်တာမှတ်မိတော့ဒီကလေးတွေကိုကိုကိုဗမာဆိုတာမမေ့စေချင်ဘူးကျွန်တော်ပြောတတ်တယ်လို့ပြောလိုက်တယ်ဗမာစကားပြောပြီးတာပြောတတ်ပါသေးတယ်ဗမာစာဖတ်တိုင်းနဲ့ပူကောလာပေါ်သူတို့ရဲ့ဆွေမျိုးတွေဗမာပြည်မှာကြံခဲ့တဲ့တိုင်းသားတွေနဲ့သူတို့နဲ့အမျိုးတော်ကြောင်ဆွေမျိုးဆက်ပြကြပါကိုရင်ကျင်းမှုနဲ့သူတို့နီးစပ်ထိစပ်နေစေချင်တယ်လို့ရောလေကောက်ခံရဖြေလိုက်တယ်ဗျာ
ဆိုတော့နောက်တစ်ခုကပေါ့လေဒါအခုဒါအမေရိကန်မှာဆရာတို့အခုခရီးတွေတော်တော်များများသွားလာခဲ့တယ်ဆိုတဲ့အခါကျတော့ဒီအမေရိကန်ယဉ်ကျေးမှုပေါ့အမေရိကန်ယဉ်ကျေးမှုတွေမှာဆရာတို့အနေနဲ့ထူးထူးခြားခြားသတိပြုမိတာလေးတွေရှိရင်ပြောပြပါလား
အမေရိကန်ယဉ်ကျေးမှုလို့ပြောရမလားတော့မသိဘူးကြကျွန်တော်ကအလင်းသိရင်ကြားတဲ့ပြီးသွားတယ်ကြစာကြည့်တဲ့ပြီးသွားတယ်ကြဆရာဦးစောထွန်းဆိုင်ဆရာဆောလူကလိုက်ပို့လို့သူတို့မြောက်အီလီဂျိုက်တက်လို့ကသာကြည့်ကြရဲ့ကျောင်းသားသမဂ္ဂရဲ့တော့ပြင်ရောက်တဲ့နေရာလေးရောက်တယ်ကြ။ရောက်တဲ့ရမြို့မှာကျွန်တော်ဖြစ်နိုင်စာကြည့်ကိုတွားပါတယ်။စာကြည့်တဲ့ဒီမှာလူတွေဝင်ရတာအတွေ့တော့ကလေးရောလူငယ်ရောလူလတ်တွေရောအဖက်ကြီးရောဝင်ထွက်တာတွေ့တော့အဲကြည့်မှုတာပေါ့ဗျာအားကြတာပေါ့နော်။အဲအဲ့လိုစာပြီးခံစားတယ်။ဒီနေ့ကျတော့ကျွန်တော်တို့တင်းနေတဲ့ဂန္ဓဝင်းအစိုးတော်ကြီးမမအေးပေါ့မမအေးကဖျားကတော့နေတဲ့အချိန်မှာလူတွေတက်တိုက်မပြောလို့ဆိုရင်ရောက်လာတယ်ကြသူတို့ကားနဲ့သူတို့ဒီမောင်လေးကဘယ်သူတွေတော့ဆိုတော့ဇိုးနဲ့ချင်းခရီးအရင်းတော်ကလူတွေလူငယ်လေးယောက်ဘာလဲလို့တော့ဆိုတော့ဒေါ်မမအေးချံကိုလာပြီးမျက်တည်ရှိပေးကြတာဒေါ်မမအေးဖိတ်ထားလို့မဟုတ်ဘူးသူတို့စိတ်ငြမ်းနဲ့သူတို့လာတာအဲ့ဒါဒေါ်မမရဲ့အရာကတော့တော့ဆက်လိုက်ရပြီးတော့သူ့ရှိရမုန်းလေးအချိုးကြီးလေးချပေးတာကလေးလေးတစ်ချက်လုံးတချို့လုံးလည်းမကောဘူးငါချင်းလားလာကြည့်လို့ရတယ်မြက်တွေသာရှိပြီးတော့ကြတယ်ဗျကျွန်တော်ဗမာပြည်မှာဘာသာပေါင်းစုံရှိကြည့်ရပါလိမ့်လို့တော့ဒီမျိုးဆိုပြရတဲ့ခါကြည့်နိုးလိုက်တာနော်သူတို့ဒီလိုစိတ်သက်လို့ရှိတော့ကျွန်တော်ချီးကျူးလို့မဆုံးဘူးချီးကျူးဖြစ်လို့မဆုံးဘူးဗျ
ကိုအားအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုအင်ကာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကကျင်းပတဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူလှုံ့ဆော်ရေးတောင်းဆိုတဲ့ညီလာခံမှာဥတုရာသီပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုံ့ဆော်သူဆွီဒင်ဆယ်ကျော်သက်ဂရီတာသွန်ဘတ်ကကမ္ဘာခေါင်းဆောင်တွေကိုပြစ်တင်ကြေမောင်းပြောဆိုပါတယ်။ကမ္ဘာကြီးပူနေမှုကြောင့်လူတွေဟာအတိတ်ဒုက္ခတွေခံစားသေးဆုံးနေကြချိန်မှာခေါင်းဆောင်တွေအလုံးကတော့လက်တွေလှုံ့ဆော်ချက်မပါဘဲဂရီတွေပဲပေးနေတယ်လို့သူမကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတဂျာတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ဆက်ဆက်တဲ့ဆက်ရွက်စတဲ့နေအလုံးကိုဂျာတာပရင်းနေမှာလွှဲပြောင်းပေးဖို့ဩစာကြီးတဲ့အောက်လွတ်တော်ခေါင်းဆောင်၃ဦးကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုတောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်လွှတ်တော်ရဲ့စင့်ခေါ်မှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကလေးကမြန်မာနိုင်ငံဝန်ကြီးဌာနကိုစာပေးပို့ပြီးပထမဆုံးအကြိမ်တောင်းဆိုပြီးဖြစ်တယ်လို့လည်းအောက်လွတ်တော်ကော်မတီခေါင်းဆောင်လေးကပြောဆိုထားပါတယ်။အစ္စရေးရွေးကောက်ပွဲပြီးသတင်းတပတ်နှီးပါရှိလာပြီးဖြစ်ပေမဲ့နိုင်ငံအနေနဲ့တော့ဝင်ကြီးချုပ်တဲ့ဘသူဖြစ်လာမလဲဆိုတာသိဖို့အခုချိန်ထိတော့မနည်းဆက်သေးပါဘူးအစိုးရဖွဲ့စည်းပြီးဝင်ကြီးချုပ်အဖြစ်ကာလရှည်တာဝန်ယူခဲ့တဲ့ဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့ဆေးဦးစီးချုပ်ဟောင်းဘဲနီကန်စ်နှစ်ဦးတည်းကဘသူကိုတာဝန်အပ်နှင့်မလဲဆိုတာကိုဆုံးဖြတ်နိုင်ဖို့နိုင်ငံရေးပါတီအားလုံးကခေါင်းဆောင်တွေနဲ့သမ္မတရေဗလင်ကနှစ်ရက်ဆက်တိုက်ဆွေးနွေးခဲ့ပါတယ်နှစ်ရက်ကြာဆွေးနွေးပြီးမှတော့လွှတ်တော်အမှတ်120ရှိတဲ့ကနက်ဆက်လွှတ်တော်ကအဖွဲ့ဝင်55ဦးကနေတန်ယာဟုကိုထောက်ခံပြီး54ဦးကတော့ဂန့်စ်ကိုထောက်ခံထားပါတယ်။အာရဗ်ပူးတွဲမဟာမိတ်အာရဗ် Joint List လွှတ်တော်အမှတ်10ဦးကဂန့်စ်ကိုထောက်ခံကြောင်းပြောဆိုပြီးဒါဟာဆိုရင်1992ခုနှစ်နောက်ပိုင်းပထမဆုံးအဖြစ်နဲ့ကိုယ်စားလှယ်တစ်ဦးကိုထောက်ခံကြောင်းအာရဗ်ပူးတွဲအဖွဲ့ရဲ့ပထမဆုံးပြောဆိုချက်လည်းဖြစ်ပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို9မီတာ19 19 25တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.